ကျမ်းပြုအကျဉ်အမရဗုဒ္ဓမဟာကဏ္ဍယုဆရာတော်အရှင်ဇနကာဘိဝင်သာ၏အထုပ္ပတ္တိခြင်းသို့မဟုတ်အတိတ်မှပုံရိပ်တစိတ်ကလေးသားများတာကံတယောက်ထုံးပေါ်ပောက်ကသူ့နောက်ဇွဲကျုံတနယ်လုံးလေကံဖုံးစင်လောက်အမြင့်ရောက်ဤလို့ဆိုတဲ့ရှေးပညာရှင်များရဲ့စကားတွေကအာဇာနီတာကောင်းပုဂ္ဂိုလ်မျိုးဆိုတာအင်မတန်မှပေါ်ပေါက်ခဲပါတယ်အဲ့ဒီအာဇာနီတာကောင်းပုဂ္ဂိုလ်မျိုးတပါးစကိုင်းတိုင်းရွှေဘိုမျိုးရဲ့တောင်ဘက်ဝက်လက်မျိုးနဲ့တရိုင်ရွာမှာပေါ်ပေါက်ခဲ့ပြီးပါတယ်အဲ့ဒီအာဇာနီတာကောင်းပုဂ္ဂိုလ်ဟာ1260ခုနှစ်တဘောရဲလာပြီကျော်14ရက်အင်္ဂါနေ့မှာလူလောကထဲကိုရောက်ရှိခဲ့ပါတယ်သူ့ရဲ့မိဘနှစ်ပါးကတော့ဦးဇော်တီဒေါ်အောင်လိုင်းတို့ဖြစ်ကြပါတယ်သူ့ကိုမောင်ထေးလွင်တို့နာမည်ပေးခဲ့ကြပါတယ်မြေကိုမောင်နှမ၄ယောက်ရှိတဲ့အနေနဲ့သူဟာအကြီးဆုံးတာဝုယရနာဖြစ်ပါတယ်အဲ့ဒီမောင်ထေးလွင်ဆိုတာအမရဗုဒ္ဓမြို့မဟာကဏ္ဍယုံကျောင်းလိုက်ကြီးကိုမြမအလဲကပအလဲမှာသာသနာ့ကျက်တည်ဆောင်ဖြစ်အောင်ပြုစုပြောထောင်ပြီးဘာသာရေးကျမ်းပေါင်း60ကျော်တို့ပြုစုတော်မူကာယဟန်ရှင်လူတို့ကိုမျက်စိဖွင့်ပေးတဲ့ဆရာတော်အရှင်ဇနကာဘိဝန္တလောင်းလျာဖြစ်ပါလေ ဆရာတော်လောင်းလျာဟာ1266ခုနှစ်တဘောရဲလာဇန်းဆယ်ရက်နေ့မှာပထမအကြိမ်ရှင်ပြုပြီးစ၍ပညာသင်ခဲ့ပါတယ်သူစ၍ပညာသင်ခဲ့ရာကန့်ငူလက်လက်ဆရာတော်ကတော့တရားရွာပင်းကြောင်ဆရာတော်ဥစနိတဖြစ်ပါလေရှင်1253ခုနှစ်12နှစ်အရွယ်မှာမန္တလေးမြို့မဟာဝိသုဒ္ဓရုံတိုက်ပြီးသို့ဗိတ္တကပညာများဆက်လက်သင်ကြားရန်ကျောင်းသားဘဝနှင့်ရောက်ခဲ့ပါလေသူရဲ့အာမခံဆရာကတော့ဦးရာဇင်မြဖြစ်ပါလေ1256ခုနှစ်မှာပထမငရံ1259ခုနှစ်မှာပထမလက်တန်းတို့ကိုကျောင်းသားဘဝနဲ့ပဲအောင်မြင်ခဲ့ပါလေ1259ခုနှစ်မှာစင်ငိုင်းမြို့နယ်ပလိတ်ရွာအေးကျောင်း၌မြောင်းမြဆရာတော်လောင်းစာချဘုန်းကြီးကိုဥပစေပြုပြီးဒုတိယအကြိမ်ရှင်ပြုခဲ့ပါလေဥပိ္ပဇေဆရာဘုံတော်ကြီးခွင့်ပြုချက်အရာဗိတိကဒေါ်လာအလောင်းတော်ရဲ့နာမည်လည်းဖြစ်ဖခင်သို့မဟုတ်အာလုံးရဲ့ဖခင်အရာမှတည်သူလို့လဲအတိတ်ပဲရတဲ့ရှင်ဇနကဆိုတဲ့ဘွဲ့ကိုကိုဘာသာကိုယွေပြီးမှဲ့ခဲ့ပါလေ1259ခုနှစ်မှာထိုစဉ်ကအမြင့်ဆုံးဖြစ်တဲ့ပထမကြီးတန်းကိုသာမဏေဘဝနဲ့ပဲအောင်မြင်ခဲ့ပါပြီ။ဆရာဘုန်းတော်ကြီးရဲ့ဆန္ဒအရအထက်တန်းဤကဲပါဠိအဋ္ဌကထာများသင်ကြားရန်ပခုတ်ကူမြို့မဟာဝိသုဒ္ဓရာမတိုက်ကြီးကိုသွားရောက်ခဲ့ပါပြီရှင်။1280ခုနှစ်တပေါင်းလာပြီနေ့မှာစင်ကိုင်းမြို့နယ်ပလိတ်ရွာဧကြောင်ခန္ဓာသိမ်းမှာပထမအကြိမ်ယဟန်ဖြစ်ခဲ့ပါလေဥပိ္ပဇေဆရာတော်ကတော့အကျင့်ပฏิပတ်ဖက်မှာပေါ့မြောက်တော်မူတယ်လို့အတိအမှတ်ပြုခံခဲ့ရတဲ့ဇဂိုင်းတောင်ပထမဂန္ဓာယုံဆရာတော်အရှင်ဥတ္တရမထေရဖြစ်ပါလေအရှင်ဇနကကိုနောက်ဆုံးဥပိ္ပဇေပေးပြီးပြန်လွန်တော်မူတာမို့အရှင်ဇနကဟာထိုးဆရာတော်ရဲ့နောက်ဆုံးတပည့်တစ်ပါးဖြစ်တယ်လို့ ဆိုလိုက်ပါတော့လေရှင်ဒီအကြောင်းအရာတွေကတော့ဖြင့်အရှင်စနဂါဘိဝန္တရဲ့ပထမပိုင်းနှစ်20ခရီးတလျှောက်ရဲ့အတိတ်မှပုံရိပ်တစိတ်တရေသာသာဖြစ်ပါလေရှင်1981ခုနှစ်နေုံလာပြီနေမှာဆရာတော်ပြီးများရဲ့အစည်းအဝေးအတိုင်းဒုတိယအကျဉ်သိက္ခာထပ်ယဟန်ခံခဲ့ပါလေသိက္ခာထပ်တဲ့နေရာကတော့အမရဗုဒ္ဓမြို့မဟာကဏ္ဍယုံကျောင်း၌ခန္ဓာသင်္မာဖြစ်ပါတယ်သိက္ခာထပ်ပြီးနောက်ဆရာတော်ဘုန်းတော်ကြီးရဲ့ဆန္ဒအရပခုတ်ကူးမြို့မဟာဝိတုရာရာမတိုက်ကြီးတို့ပြန်လဲဝါဆိုရပါတယ်ထိုနှစ်တပေါင်းလာပြီနေမှာဆရာတော်ကြီးများရဲ့အစည်းအဝေးအတိုင်းတတိယအကျဉ်သိက္ခာထပ်ရပြန်ပါတယ်နေရာကတော့စကိုင်းတောင်ယူမှန်ကျောင်းအနီးအေယာဝတီမြစ်ထဲရေသိမ်းမှာဖြစ်ပါလေရှင်ထိုနှစ်မှာ1383ခုနှစ်အထိပခုတ်ကူမဟာဝိတုဒ္ဓရာမတိုက်ကြီးမှာနိကေပါဠိအဋ္ဌကထာများကိုစာဆိုရင်းဆက်လက်လည်လာသင်ကြားခဲ့ပါတယ်1284ခုနှစ်ကဆုံလာဇန်တရက်နေ့မှာပခုတ်ကူမဟာဝိတုဒ္ဓရာမတိုက်ကြီးမှာရှိတဲ့ဆရာတော်ကြီးများကစာချအဖြစ်ချီးမြှောက်တော်မူကြပါတယ်1286ခုနှစ်မှာမန္တလေးတကြသူဟာစာသင်တန်းကိုနံပါတ်1ဖြင့်အောင်မြင်ခဲ့ပါတယ်1289ခုနှစ်မှာတကြသူဟာစာချာတန်းတိလက်ခံနှင့်အဋ္ဌတာလိနီနှစ်ကျမ်းကိုအောင်မြင်ပြီးပထမကျော်တန်းကိုပါအောင်မြင်ခဲ့ပြန်ပါတယ်1288ခုနှစ်မှာတကြသူဟာစာချာတန်းကျမ်းပါရာဇိကံကျမ်းကိုနံပါတ်1ဖြင့်အောင်မြင်ပြီးပရိယတိသာသနာဟိတဓမ္မစရိယအဘိဝန္တဘွဲ့ကိုရရှိတော်မူခဲ့ပါတယ်။အဲဒီလိုနဲ့တက်တော်29နှစ်သိက္ခာတော်ရှစ်ဝါအရမှာစာမေးပွဲကိစ္စများဆုံးခန်းတိုင်းရောက်ပြီးမြောက်ခဲ့ပါတယ်။1289ခုနှစ်မှာမန္တလေးမဟာဝိတုဒ္ဓယုံဇီးပြင်းကြောင်းမှအဘယရာမရွှေကြီးကျောင်း၌သို့အဘယရာမဆရာတော်နှင့်အတူပြောင်းရွှေ့လိုက်ပါတော်မူခဲ့ပါသည်1290ခုနှစ်မှတဘိုးရဲနာကုန်နှင့်မှတင်းကြိုဘာသာဒီကာကျမ်းကိုစတင်ရေးသားပြီး1293ခုနှစ်မှရတနာဂုံကြီးကျမ်း1294ခုနှစ်မှာရွှေကျင်ဏိကာယပရိယတ်တိနယူပရေတအနုပုပ္ပသိက္ခာကျမ်း1295ခုနှစ်မှာအခြေပြုတင်းကြိုကျမ်းပထမတွင်1296ခုနှစ်မှာအခြေပြုတင်းကြိုကျမ်းဒုတိယတွင်ရိုက်နှိပ်စေပြီးအခြေပြုတရာကျမ်းကိုစတင်ရေးသားခဲ့ပါလေ1299ခုနှစ်မှာထိုအခြေပြုတရာကျမ်းကိုရိုက်နှိပ်စေပြီး1299ခုနှစ်မှာတင်းကြိုဘာသာဒီကာကျမ်းကိုရိုက်နှိပ်စေက1300ပြည့်နှစ်မှာဝီထိနှင့်သုံးချက်စုဘာသာဒီကာကျမ်းကိုရေးသားပြုစုရိုက်နှိပ်စေခဲ့ပါတယ်ဒီအကြောင်းအရာတွေကတော့ဖြင့်အရှင်ဇနကာဘိဝန္တရဲ့ဒုတိယပိုင်းနှစ်20ခရီးတလျှောက်ရဲ့ပုံရိပ်တစိတ်တည်းသာသာဖြစ်ပါလေရှင်1317ခုနှစ်မှာကိုကျင့်အဘိဓမ္မာကျမ်းစာ1302ခုနှစ်မှာပါဠိမောက်ဘာသာတီကာကျမ်းစာတို့ကိုရိုက်နှိပ်စေခဲ့ပြီးထိုနှစ်ဝါဆိုလာတဲ့မှာပဲအေးအေးတက်တာကျမ်းပြုစုစာချကရှိသမျှတပည့်အနှဲငယ်မျှဖြင့်ကုသိုလ်ရရေးကိုအလေးပြုပြီးနေတော့မယ်ဆိုတဲ့အကြံနဲ့ အဘိယာရာမရွှေဘူးတိုက်မှာအမရဗုဒ္ဓမဟာကဏ္ဍယုံကျောင်းတိုင်းသို့ပြောင်းရွှေ့ခဲ့ပါလေ။အဲ့ဒီယခါတုန်းကမဟာကဏ္ဍယုံကျောင်းမှာတန်ခါ၄ပါးမျှတာရှိခဲ့ပါလေ။အမရဗုဒ္ဓမဟာကဏ္ဍယုံကျောင်းတိုင်းရောက်ပြီးနောက်1303ခုနှစ်မှာဒုတိယကမ္ဘာစစ်ကြီးဖြစ်လာတဲ့အတွက်ထိုစစ်အတွင်းစာမချရပဲစစ်ဘေးစစ်ထန်ကြားမှာရူပသိတိဘာသာတိကာကျမ်းစာ1305ခုနှစ်မှာကစ္စည်းဘာသာတိကာကျမ်းစာများကိုရေးသားရင်ငါဟာမြတ်စွာဘုရားရဲ့သာသနာကိုပြည့်စုံနိုင်သူဖြစ်ရင်စစ်ဘေးစစ်ထန်မှလွတ်ပါစေပြည့်စုံနိုင်မဲ့ကံမပါရင်ယခုစစ်ဘေးစစ်ထန်မှငါခန္ဓာလေးပါသွားပါစေလို့အဋ္ဌဒံမှုပြုခဲ့ပါလေ။အဲ့ဒီလိုအဋ္ဌဒံပြုခဲ့တဲ့အတိုင်းစစ်ဘေးစစ်ထန်မှလွတ်လာတဲ့အခါနိုင်ငံလွတ်လပ်လျင်သာသနာစည်းကမ်းကျကျဖြစ်စေလိုတာကြောင့်1308ခုနှစ်မှာအနာဂတ်သာသနာရေးကျမ်းစာကိုရေးသားခဲ့ပြီး1308ခုနှစ်မှာမိမိနေရာကျောင်းတိုက်တာကိုစည်းကမ်းကျအောင်အခြေခံမှစ၍မူတိစနစ်တချတာစတင်ပြီးလက်တွေ့အကောင်းအထည်ထော်ခဲ့ပါတယ်1310ခုနှစ်မှာမန္တလေးပရိယတ်တိသာသနာဟိတအသင်းသာမဏေစာတော်ပြန်ပွဲစီးနှင်းဥပဒေကိုရေးဆွဲပြီးမြမဇာလတုတ်နှင့်သာမညဖလတ်တုတ်မြမပြန်ကျမ်းစာများရေးသားရိုက်နှိပ်စေခဲ့ပါလေရှင်1311ခုနှစ်မှာအနာဂတ်သာသနာရေးကျမ်းစာအခြေပြုမင်္ဂလာတုတ်ကျမ်းစာများကိုရေးသားပြီးရိုက်နှိပ်စေခဲ့ပါလေလွတ်လပ်ရေးရပြီးနောက်1312ခုနှစ်မှာနိုင်ငံတော်အစိုးရကဧကမဟာပါဏိတဝတ္တစိစက္ကတာကိုခံယူတော်မူခဲ့ပါလေအမှန်မှာတော့စစ်မဖြစ်မီ1296ခုနှစ်တင်းကျိုဘာသာတိကာကျမ်းစာထွက်ပြီးသာစကားပဲအဲ့ကမဟာပါဏိတဘွဲ့နဲ့ထိုက်တံပါသည်တက်တော်ငယ်သေးလို့စောင့်ဆိုင်မအောင်လို့ကြောက်စာဝန်ရုံးရဝန်ခံထားပြီးဖြစ်ပါတယ်အဲ့ဒါကြောင့်နိုင်ငံတော်အစိုးရကလွတ်လပ်ရေးရပြီးနောက်အရှင်ဇနကာဘိဝန္တကိုအဦးဆုံးစဉ်းစားပြီးအဲ့ကမဟာပါဏိတဘွဲ့စက္ကလှူဒန်းခဲ့ကြပါပါရှင်အဲ့ဒီနှစ်မှာပဲဗုဒ္ဓဘာသာလက်ဆွဲကျမ်းစာများကိုရေးသားပြုစုခဲ့ပါတယ်1313ခုနှစ်မှာစစ်တပ်တရားတော်ကျမ်းစာနှင့်ရုပ်ဆုံးဗုဒ္ဓသာသနာဝင်ကျမ်းစာ1314ခုနှစ်မှာရုပ်ပုံရှင်ကျင့်ဝတ်ကျမ်းစာနှင့်ဗုဒ္ဓဘာသာသင်ခန်းစာကျမ်းစာများကိုရိုက်နှိပ်စေပြီး1315ခုနှစ်မှာသတ္ထသင်္ဃာယနာတင်ပွဲတွင်သတ္ထသင်္ကီတိဩဝါဒစရိယတန်ဃနာယကဗာရဏိဌာရကပါဠိပတိဝိတောရကသတ္ထသင်္ကီတိဩဒါနသောရရယပဋ္ဌပါဒကအဖြစ်ဆောင်ရွက်တော်မူခဲ့ပါတယ်1316ခုနှစ်မှာတွဲတဲ့အခြေပြုတရားကျမ်းစာပါဠိသိက္ခာနှင့်တရားကျမ်းစာကထာတန်လာပသိက္ခာကျမ်းစာ1318ခုနှစ်မှာဗုဒ္ဓဝင်အမေးအဖြေကျမ်းစာ1318ခုနှစ်မှာရေးသားပြီးရူပသိတိဘာသာတိကာကျမ်းစာနှင့်ကစ္စည်းဘာသာတိကာကျမ်းစာတို့ကိုရိုက်နှိပ်စေခဲ့ပါတယ်1319ခု1320ခုနှစ်မှာဖယားဥပဒေတော်ကြီးကျမ်းစာနှင့်ပါရာဇိကံဘာသာတိကာကျမ်းစာများကိုရေးသားရင်းတပည့်များအားစာပေပို့ချဆိုးဆုံးမခဲ့တာတွေဟာဖြင့်ဆရာတော်ရဲ့တတိယပိုင်း နှစ်20ခရီးတလျှောက်ရဲ့ပုံရိပ်တစိတ်တေသအဖြစ်ထင်ဟပ်လျက်နေပါတော့ရှင်1321ခုနှစ်မှာအလင်္ကာဘာသာဒီကာကျမ်းစာနဲ့ဘာသာသွေးကျမ်းစာ1322ခုနှစ်မှာပါရာဇိကံဘာသာတကာကျမ်းစာ1323ခုနှစ်မှာဘေရစိန်နာဘာသာတိကာကိစ္ဆာယနာတာရဘာသာတိကာကျမ်းစာတို့ကိုရိုက်နှိပ်စေပြီးအထတာလိနီဘာသာတိကာကျမ်းကိုစတင်ရေးသားခဲ့ပါတယ်1324ခုနှစ်မှာမဟာသမယတုတ်နိတယ1325ခုနှစ်မှာသာသနာရေးလျှောက်ထားချက်မူလာရန်ဘာသာရေးကျမ်းစာဒီကာကျော်နိတယကင်ခာဘာသာဒီကာ1326ခုနှစ်မှာပါစိတ်ဘာသာဒီကာဩဝါဒကထာဘာသာရေးပြဿနာကျမ်းစာဂါရာပေါင်းချုပ်ကျမ်းစာတို့ကိုရိုက်နှိပ်စေခဲ့ပါတယ်1329ခုနှစ်မှာဝီနီမဟာဝါဘာသာတိကာကိုရိုက်နှိပ်စေပြီးစူလဝါဘာသာတိကာနဲ့ပရိဝါဘာသာတိကာတို့ကိုစတင်ပြီးရေးသားတော်မူခဲ့ပါတယ်1328ခုနှစ်မှာအထတာလိနီဘာသာတိကာကျမ်းစာနဲ့မူလတိကာနိတယဓမ္မသင်္ကနီပါဠိတော်နိတယကျမ်းစာ1329ခုနှစ်မှာအဋ္ဌကထာအခြေပြုကျမ်းစာများကိုရိုက်နှိပ်စေခဲ့ပါတယ်1330ခုနှစ်များမှာမပြီးပြသေးသောကျမ်းစာများကိုဆက်လက်ရေးသားပို့ချပြီး1332ခုနှစ်မှာခုတ်တသိက္ခာဘာသာတိကာတိလက်ခံဘာသာတိကာကျမ်းစာတို့ကိုရိုက်နှိပ်စေကာ1333ခုနှစ်မှာဝါဇုတန်ကာ400ကျော်တို့အားအုတ်ချုံပြီးစာချကျမ်းစာရေးရင်ထိုနှစ်လယုံလှမှစ၍တတ်တလွတ်စတင်ပြီးဖုံးပေးတော်မူခဲ့ပါသည်1334ခုနှစ်မှာစူလဝါဘာသာတိကာနှင့်ပရိဝါဘာသာတိကာတို့ကိုရိုက်နှိပ်စေပြီးပဋ္ဌာန်းတရားတော်ကိုဟောကြားတော်မူခဲ့ပါတယ်1335ခုနှစ်မှာသိပ္ပံအမြင်နှင့်ဗုဒ္ဓအဘိဓမ္မာအဖြေတရားဟောကြားပြီး1336ခုနှစ်မှာဗုဒ္ဓနုတ္တိဘာဝနာတမောဟဝိနောဒနိဘာသာတိကာကျမ်းစာများပုံနှိပ်စေကာပင်စပကရဏအထကထာဘာသာတိကာကျမ်းစာကိုစတင်ရေးသားပို့ချတော်မူပါလေ1338ခုနှစ်မှာနောက်ဆုံးဆေလမြတ်ဗုဒ္ဓကျမ်းစာ1339ခုနှစ်မှာတဘဝတန်တရာတုတ်မဟာဝါဘာသာတိကာပင်စပကရဏအထကထာဘာသာတိကာကျမ်းစာတို့ကိုအပြီးသတ်ရေးသားခဲ့ပြီးတုတ်ပါထေယဘာသာတိကာကိုပို့ချရေးသားရင်းလက်ဆက်မတတ်ခင်ထိုနှစ်နရောလာပြီကျော်နှစ်ရက်ညနေ၄နာရီခွဲတွင်တဘဝစံငိမ့်တော်မူခဲ့ပါလေဆရာတော်အရှင်ဇနကဘိဝန္တဟာဝီနီးတော်နဲ့အညီနေထိုင်ကျင့်သုံးပြီးတိုက်တာအုတ်ချုပ်ရင်းကျမ်းပေါင်း60ကျော်တို့ကိုရေးသားပြုစုခဲ့တာတဘဝဇ္ဇမငိမ့်မီနာယီပိုင်းအချိန်ထိဖြစ်ပါတယ်ဒီလောက်ထိကြိုးစားတာဟာမိမိအတွေ့လောကီအကျိုးကိုမျှော်ကိုလို့မဟုတ်ပါဘူးရှင်ဗုဒ္ဓမြတ်စွာရဲ့သာသနာတော်မြတ်ကြီးဆက်လက်တည်တံ့ပြီးတတဝဝိနည်းအများချမ်းသာပွားဖို့ဖြစ်ပါတယ်ဒါကြောင့်ဆရာတော်ဘုရားကသူ့ရဲ့ဆန္ဒတော်ကိုငါဒီတယောက်ချမ်းသာရောက်ဖို့ခုလောက်ကြိုးကုန်အာမထုတ်ဘူး ဘုရားမြတ်စွာသာသနာ၏ရှေးခါဘိုးဘလက်ထက်ကလေရသည့်တကိုထပ်မညှို့ဖို့အာဂျူမန်တဲ့ငါဆောင်ရွက်သည်ဆက်လက်တည်ရန်ပါစေတော်လို့ရေးသားထုတ်ဖော်တော်မူခဲ့ပါတယ်ဒီလိုဆန္ဒတော်နှင့်ကြိုးစားခဲ့လို့လည်းပဲဆရာတော်ဘုရားမရှိတော်ပေမဲ့အမရဗုဒ္ဓမြို့မဟာကနာယုံကျောင်းတိုက်ကြီးဟာယနေ့တိုင်းပဲမြမအလဲကဗအလဲမှာမြတ်ဗုဒ္ဓရဲ့သာသနာအတရေကိုစောင့်နေပါတော့တယ်ရှင်